လွန်ခဲ့တဲ့14လကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာရဲ့နေရာကိုအစားထိုးဖို့နေလ်ဂော့ဆတ်ကိုရွေးချယ်အတီးပြုလိုက်တာကြောင့်တရားရုံးချုပ်မှာတရားသူကြီး9ဦးလုံးစုံလင်သွားပြီဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနေလ်ဂော့ဆတ်ကျန်းသစ္စာကျင်းဆုံရမှာဖြစ်ပါတယ်။တရားသူကြီးတဲ့နေလ်ဂော့ဆတ်ဟာကျန်းသစ္စာကို2ကြိမ်တီးခြားစီကျင်းဆုံရမှာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့အမေရိကန်တရားရုံးချုပ်မှာတရားသူကြီးချုပ်ဂျွန်ရောဘတ်ရှေ့မှောက်ကျင်းဆုံရမှာဖြစ်ပါတယ်။နောက်တစ်ကြိမ်တရားသူကြီးအန်သိုနီကန်နဒီရှေ့မှောက်ကျင်းဆုံရမယ့်အခမ်းအနားကိုတော့သမ္မတအင်ပီရိုကနှင်းစီပန်းချံမှာပြုလုပ်မှာဖြစ်ပြီးအဲ့ဒီကျန်းကျင်ပွဲကိုသမ္မတထရမ့်နဲ့ဒုသမ္မတမိုက်ပန်စ်တို့တက်ရောက်မှာဖြစ်ပါတယ်။လစ်လန့်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုအစားထိုးဖို့ဆိုပြီးဂော့ဆတ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာအဆိုပြုခဲ့တာပါ။ဂော့ဆတ်ကိုရွေးချယ်ဖို့ Republican နဲ့ဦးဆောင်တဲ့အထက်လွှတ်တော်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနောက်ဆုံးမဲခွဲရမှာတော့54မဲ45မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အသက်49နှစ်အရွယ်ဂော့ဆတ်ကိုရွေးချယ်လိုက်တဲ့အတွက်9ဦးထိုင်အမေရိကန်တရားရုံးချုပ်မှာသူဟာ5ဦးမြောက် Conservative တရားသူကြီးဖြစ်သွားပြီးဒီတရားရုံးချုပ်ကို Conservative တွေကလွှမ်းမိုးနေဆဲဖြစ်ပါတယ်။